ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးတနင်္ဂနွေအစိုးရတွေစူးစမ်းခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ပြန်လိုတဲ့ဆန္ဒရှိတယ်လို့ဆိုတဲ့ဟိန်းနူဘာသာဝင်တွေကိုပထမအဆင့်အနေနဲ့ပြန်ပို့ရေးအမြန်ဆုံးစတင်မှုဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကခေါ်ယူအကြောင်းကြားခဲ့ပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine ရှုစနာဘဂနာနဲ့တွေ့ဆုံခြင်းမှာလည်းဒုက္ခတွေတွေနေရက်ကိုမပြန်ရဲအောင်လို့စခန်းလေးထဲမှာရှိနေတဲ့အစွန်းရောက်တွေကချိန်ချောက်နေတာကြောင့်ဒီအစီအစဉ်တွေဟာမစတင်နိုင်တဲ့ကြံ့ကြာနေရတာဖြစ်ကြောင်းတင်ပြခဲ့ကြပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်းတင်ပြထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ကစားကဒုက္ခတွေစခန်းအတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခတွေတွေကကိုယ်တော်နဲ့ကိုနေရပြန်လို့တဲ့သူတွေကိုမြန်မာဘက်ကလက်ခံရေးအချင်းချင်းစူးစမ်းခဲ့ပြီးနဲ့အနားရောက်မှဒုက္ခသည်တွေဘက်ကမပြန်လို့ဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရပြန်မဲ့အစီအစဉ်လေးအခုချိန်ထိမစတင်နိုင်လည်းဖြစ်နေတာပါနေရပြန်ရေးအခုလိုအခက်အခဲတွေရှိနေပြီးနောက်နေ့ကြံ့ကြာနေတာဟာစခန်းအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုချိန်ချောက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်ဆိုတာမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်ကအမတ်ကြီးမစ္စတာမန်ဂျူရဲကာရင်ခန်ချောက်ဒရီကိုစက်တင်ဘာလ5ရက်ကြာတာပရီနီကခေါ်ယူအသိပေးခဲ့ကြအောင်မြန်မာနိုင်ငံသားဝန်ကြီးဌာနအမြရန်အတွင်းဝန်ဦးစိုးဟန်က VOA ကိုပြောပါတယ
်ဒီစကန်ထဲမှာဒီလူငယ်စုရှိတယ်ဒီလူငယ်စုကဒီပြန်လည်လက်ခံရေးလုပ်ငန်းစီမဖြစ်ဖို့အကြိုးပမ်းနေတဲ့လူတွေပေါ့နော်အဲ့တော့ဒီစကန်ထဲမှာရှိတဲ့လူတွေပြန်ရတဲ့လူတွေကိုတော့မှလိုက်ပြီးတော့သူတို့ကဟာမင်းတို့ပြန်ရင်ဟလာမင်းတို့အသက်အန္တရာယ်ပြုမယ်ဒါကိုပဲအထီးဟလာမြန်မာနိုင်ငံဘက်ကိုပြန်ရောက်ရင်တော့မြန်မာနိုင်ငံအထိလိုက်ပြီးအသက်အန္တရာယ်ပြုမယ်ဆိုတဲ့အထိချိန်ချောက်မှုမျိုးတွေရှိတယ်ရှိတဲ့အခါကျတော့ပြန်ကျင်တဲ့လူကတော့ဟိုကသူကရှေ့ထွက်ပြီးတော့ဟလာကျောင်းပြန်ကျင်နေကျွန်မပြန်ကျင်ပါတယ်လို့ပြောဖို့ကထည့်နေတယ်လေဒါတော့ဆိုတော့ဒီအန္တရာယ်ကသူ့နားမှာရှိနေတာဟုတ်အဲ့တော့အဓိကကဘာလို့ရမလဲဆိုရင်ဒီဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီစကန်တွေမှာရှိနေတဲ့အစွန်းရောက်ပေါ့နော်အစွန်းရောက်လူတွေကိုသူတို့ဒါထိတိယရောက်တော့ခိုင်တွယ်နေနေဖို့လိုလိမ့်မယ်
ဒုက္ခတဲ့အများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေပြန်ဖို့အကြောင်းအရင်းမျိုးကြောင့်အခက်အခဲရှိနေပေမဲ့လက်ရှိမှာမြန်မာနိုင်ငံကိုကိုယ်တော်နဲ့ကိုပြန်လာလို့တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုထားတဲ့ဟိန္ဒူဘာသာဝင်444ယောက်ရှိနေတာကြောင့်ဒီလူတွေနဲ့နေရပြန်မဲ့အစီအစဉ်ကိုရတဲ့နေရာကစလို့တဲ့ဆန္ဒရှိကြောင်းဦးစုဟန်ကဘင်္ဂလားဒေ့ရှ်ဆာမတ်ကြီးကိုအတိပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဒီလူတွေနေရပြန်ရေးကိစ္စကိုဘင်္ဂလားဒေ့ရှ်ဘက်ကစတင်လှုပ်ဆောင်လို့တဲ့ဆန္ဒရှိတယ်ဆိုတာကိုမတွေ့ရဘူးလို့ဦးစုဟန်ကပြောပါတယ
်ကျွန်တော်တို့ဒီဟိန္ဒူ444ယောက်ကိစ္စကိုကျွန်တော်တို့စပြောတော့2018မတ်လကလေးကကျွန်တော်တို့စပြောတာနောက်ဒီကြားထဲမှာလည်းကျွန်တော်အချိန်ချင်းအဲကျွန်တော်၄ချိန်လောက်ထပ်ပြီးတော့သူတို့ဟိုမေတ္တာရက်ခံနဲ့ထပ်ပြီးတော့ရမိုင်းလေးလို့ဒီသူရဲ့အစကလေးကသူရဲ့အဲတုံ့ပြန်ချက်ကဘာလဲဆိုတော့ဒီဒီဟိန္ဒူဘာသာဝင်တွေကိုပဲတရားစပို့ပေးဖို့တို့မှာဆက်ကဲရှိတယ်ဆိုပြီးတော့သူတို့ပြောတာရှိပါတယ်အဲ့တော့အခုလေဒီအတိုင်းပဲသူတို့မှာဒီရည်ရည်တိုင်းအကြောင်းလည်းမရှိဘူးဆိုတာလည်းကျွန်တော်ကြားရပါတယ်
ဒုက္ခတွေနေရပြန်ပို့တဲ့လုပ်ငန်းစဉ်စတင်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားအဆင်မပြေမှုတွေရှိနေပေမဲ့အခုနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေအရင်ကတည်းကပိုလှုပ်လာတာကိုတွေ့ရကြောင်းမြန်မာနိုင်ငံသားရေးဌာနအမြရန်အတွင်းဝန်ဦးစွန်ဟန်ကပြောပါတယ
်ဒီတစ်ခေါက်မှာကတော့ဘင်္ဂလားဒေ့ရှ်ဘက်ကကျွန်တော်တို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်လာတဲ့အနေအထားကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်ကျွန်တော်မနေ့ကဒီဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်အတိအမှတ်ပြုပါတယ်ဆိုပြီးကျွန်တော်တို့ပြောခဲ့ပါတယ်ဒီခေါက်ကတော့ထူးထူးခြားခြားလှုပ်လာတယ်ဆိုတော့သူ့မှာပြန်ပို့ဖို့သူ့မှာလည်းဆန္ဒရှိလာပုံရတယ်ပေါ့နော်သို့တော်လည်းဒီစကန်တွေမှာလက်တွေ့ဖြစ်ပြနေတဲ့အခြေအနေရဒီဒီချိန်မှာတော့မဖြစ်ခဲ့ဘူးနောက်တစ်ချက်ကအရေးကြီးတဲ့ချက်ကဘာလဲဆိုတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ကဒီလူစင်ချင်းပေးတယ်3450ဒါစီစီပြီးသားလူတွေဒီနေ့ကဘင်္ဂလားဒေ့ရှ်ကနေပြီးတော့ဒီတက်ဆိုင်ရာလုပ်ငန်းတွေစနိုင်ဖို့ဒီအဖွဲ့အစည်းတစ်ခုနော်လုပ်တဲ့အဖွဲ့အစည်းတစ်ခုပေးတာဒီ August 7ရက်နေ့တွေကပေးတယ်။သို့တော်လည်းအဲ့ဒီအဖွဲ့အစည်းကဒီလူကိုပြန်လို့တဲ့လူကိုမေးရမြန်းတာလောက်တာတော့ဒါတော့စတယ်။20ရက်နေ့နေပြီး20ရက်နေ့တည်းမှာစနိုင်။စနိုင်တဲ့အတွက်ဒီပေးရတဲ့စည်ရင်းတွေက3ပုံတစ်ပုံဟိုတော့သူတို့ပြတ်အောင်သူမမေးနိုင်ခဲ့တဲ့အနေအထားမှာရှိတယ်။အဲ့တော့နောက်ဆိုရင်ဒါအချိန်ယူပြီးဆောင်ရွက်ဖို့လည်းလိုအပ်တယ်ဆိုပြီးတော့အဲ့ဒါတော့ပြောခဲ့တာပေါ့နော်
မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာခရစ်စတင်ဘာဂနာနဲ့တွေ့ဆုံခြင်းမှာလဲမြန်မာဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်က မိမိသဘောနဲ့နေရာပြန်လို့တဲ့သူတွေကိုအာဆာအဖွဲ့ကချင်းချောက်မှုတွေရှိနေတယ်ဆိုတာနဲ့ဟိန္ဒူဘာသာဝင်444ယောက်ကိုအစောတလျင်နေရာပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းပြောဆိုပေးဖို့တင်ပြခဲ့ကြောင်းမြန်မာအစိုးရသတင်းတွေမှာဖော်ပြပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကရိုဟင်ဂျာလို့အတိအမှတ်မပြုပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာရေးထိုးပြီးဒီလူတွေနေရာပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂအလောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကစစ်စစ်ပြည်သားဒုက္ခသည်3000ကျော်ကိုပြန်လည်ခံဖို့မြန်မာဘက်အချမ်းကစောင့်ကြိုနေခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှရောက်မလာတာကြောင့်အဲ့ဒီအစီအစဉ်လည်းပြတ်သွားခဲ့ရပါတယ်ခင်ဗျာ။